ကျောင်းနိုင်ငံတွင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအမျိုးသားလုံခြုံရေးအခြေခံနဲ့ပြန်လည်သုံးသပ်ရေးစီမံတွေကိုစနေနေ့မှတရုတ်ဆွေးရကထုတ်ပြန်ပါတယ်။ပိုပြီးကြကြပြန့်ပြန့်စီစစ်ဆောင်ရွက်လာမယ့်အလားအလာရှိပေမဲ့လည်းဒါဟာကိုကျိုးစီးပွားကာကွယ်ရေးသဘောမဟုတ်ဘူးလို့လည်းတရုတ်ကခုခံပြောဆိုပါတယ်။အမျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြောင်းလဲရေးကော်မရှင် NDRC ကကြီးညာလိုက်တဲ့ပြန်လည်သုံးကံရေးအစီအစဉ်အရစစ်ဖက်ဆိုင်ရာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပါသလိုစွန့်အင်သဘာဝအရင်းအမြစ်စိုက်ပျိုးရေးအင်တာနက်နည်းပညာနဲ့ဘန်ဒါရေးခံတာလိုလုပ်ငန်းတွေပဲတွေမှာအစုရှယ်ယာတွေကိုထိန်းချုပ်မှာဖြစ်ပါတယ်။